အာဏာရှင်အစိုးရအဆက်ဆက်အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုပ်တစ်ခုတစ်ဖွဲ့တုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဲ့ဥပဒေကိုရုပ်သိမ်းဖို့အဆိုဟာအမျိုးသားလွှတ်တော်မှလည်းဥပဒေကိုအတည်ပြုလိုက်ပြီးဖြစ်တာမို့ဒီဥပဒေဟာမကြခင်မှာပယ်ပြတ်တော်မှာပါနိုင်ငံရေးအကျဉ်းသားတွေဘက်ကတော့တချိန်ကမတရားညှဉ်းပန်းမှုနဲ့မြင့်ပန်းခဲ့တဲ့ဥပဒေတွေအပြင်တခြားမလိုလားအပ်တဲ့ဥပဒေတွေကိုလည်းဆက်လက်ဖျက်သိမ်းပေးစီချင်ပါတယ်တက်မတော်အရာရှိများနဲ့ကြံ့ခိုင်ရေးပါတီအမတ်များကတော့နိုင်ငံတော်လုံခြုံရေးကိုထောက်ပြပြီးဒီဥပဒေကိုမရုပ်သိမ်းဖို့တင်ပြခဲ့တာတွေရှိပါတယ်သတင်းပြည်စုံကို VOA မြန်မာဘက်ကမတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
တချိန်ကစစ်အစိုးရရဲ့အတိုက်ခံတွေအနေနဲ့ရပ်တည်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဟာလွတ်တော်မှာကောအစိုးရပတ်ပိုင်းမှာပါအာဏာရပြီးနောက်ပိုင်းတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်လာခဲ့တဲ့လက်ကင်တုပ်တပ်ဖွဲ့အုံပြုခဲ့တဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့တွေစူးစမ်းလာတာတွေရှိခဲ့ပါတယ်နိုင်ငံရေးသမားတွေအမြဲတမ်းဖမ်းဆီးခံခဲ့ရတဲ့ဥပဒေတစ်ခုဖြစ်တဲ့1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေရုပ်သိမ်းဖို့လှုပ်ဆောင်တာမှလည်းအခုဆိုရင်လွှတ်တော်နှစ်ခုစလုံးကဒါကိုလက်ခံလိုက်တာကြောင့်မကြခင်မှာဒီဥပဒေကပယ်ဖျက်တော်မှာဖြစ်ပါတယ
်ပြည်သူလွှတ်တော်ကပြင်ဆင်ချက်မရှိအတည်ပြုပြီးပေးပို့လာသောအရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းသည့်ဥပဒေကြားလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူ၍အတည်ပြုဆောင်ရွက်မှာဖြစ်ပါတယ်ဥပဒေကြားကော်မတီဝင်တမရသာကုစလေဘူမှုချုပ်ခင်မောင်အေးနဲ့ကရင်ပြည်နယ်မဲဆက်နက်နယ်အမှတ်ချုပ်မှဒေါ်နိုင်နီနီအေးတို့ကနိုင်ငံတော်နဲ့နိုင်ငံသားများ၏အကျိုးစီးပွားကိုကာကွယ်ပေးနိုင်သည့်ဥပဒေသစ်ရေးဆွဲပြီးမှသာရုပ်သိမ်းသင့်ကြောင်းတင်ပြထားပါတယ်။ဒါကြောင့်လွှတ်တော်ရဲ့အဆုံးဖြတ်ရယူဆောင်ရွက်မှာဖြစ်ပါတယ်။ထောက်ခံမဲ128မဲ၊ကန့်ကွက်မဲ59မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံမဲများတဲ့အတွက်အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီရဲ့ဒီတင်ပြချက်တိုင်းအတည်ပြုကြောင်းကြေညာပါတယ
်ဥပဒေကိုရုပ်သိမ်းဖို့တင်ပြလာတဲ့အဆိုကိုမဲခွဲရမှာရလာတဲ့ရလက်အရာအခုလိုပယ်ဖျက်ခွင့်ရခဲ့တာပါအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကအမျိုးသားလွှတ်တော်ကပါပယ်ဖျက်ဖို့အတည်ပြုလိုက်ကြောင်းအခုလိုကြေညာခဲ့တာဖြစ်ပါတယ်တက်မတော်အရာရှိတွေနဲ့ကြံ့ခိုင်ရေးပါတီအမတ်တွေကတော့နိုင်ငံတော်လုံခြုံရေးလိုအပ်ချက်အရာဒီဥပဒေကိုမယုံသိမ့်ဖို့တင်ပြတောင်းဆိုမှုတွေရှိခဲ့ပါတယ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်ပုံမှုချုပ်ခင်မောင်အေးကတော့မနေ့ကလွှတ်တော်မှာဒီဥပဒေကိုဆက်လက်ထားဖို့နဲ့နိုင်ငံတော်ကာကွယ်ရေးမှာလစ်ဟာသွားမှုတွေရှိနိုင်တယ်လို့တတိပေးပြောဆိုခဲ့ပြီးဒီဥပဒေကိုစိတ်ခံစားချက်အရာပယ်ဖျက်ဖို့မလုံဆောင်ပဲပြင်ဆင်ရေးဆွဲဖို့ကဥတီလှုပ်ဆောင်တင်တယ်လို့တင်ပြဆွေးနွေးခဲ့ပါတယ်ဒီလိုရုပ်သိမ်းလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးဖိနှိပ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေထဲကအကျဉ်းသားတဦးဖြစ်ခဲ့တဲ့ကိုဘိုကြီးကတော့လက်ရှိအချိန်မှာကြန့်ရှိနေသေးတဲ့မလိုလားအပ်တဲ့ပြည်သူတွေကိုထိခိုက်နစ်နာနိုင်စေမဲ့ဥပဒေတွေဒီအပြင်ဥပဒေရဲ့စကလုံးအတုံးအနှုံးတွေကိုတိတိကျကျဖွင့်ဆိုပြီးတိကျစွာလှုပ်ဆောင်ဖို့လေလိုအပ်နေသေးတယ်လို့အခုလိုပြောဆိုလိုက်ပါတယ
်။ကျွန်တော်တို့အလုံးဒီထဲမှာရှိနေတဲ့ပြည်သူတွေကိုအကာအကွယ်ပေးနိုင်မဲ့ဟာမျိုးကိုကျွန်တော်တို့စဉ်းစားရမှာပါ။အဲ့လိုစဉ်းစားတဲ့အခါမှာဥပမာလူလက်စာထုတ်ဖို့ပြောဆိုခွင့်လို့စုဝေးခွင့်လို့စင်မင်းဖွဲ့စည်းခွင့်လို့အဲ့ဒါတွေကိုကန့်သက်ထားတဲ့ဥပဒေတွေဆိုလို့ရှိရင်ဖယ်ဖြေရမယ်ဒါမှမဟုတ်ပြင်ဆင်ရမယ်ဟာတွေရှိပါတယ်အဲ့လိုဥပဒေတွေကတော့ဟိုတကယ်အများကြီးပါတရားတဲ့ဥပဒေလိုမျိုးပေါ့နော်တောင်းပြန်ချက်ခုနဲ့မတရားတဲ့ဥပဒေလိုမျိုးဒါကစစ်ပေးဟိုတစ်ခက်တည်းနဲ့ကျေစာလို့ကျေစာတွေပါနောက်တစ်ခုက1953ခုနှစ်နိုင်ငံတော်ပြုလုပ်တဲ့ဥပဒေလိုမျိုးပေါ့ဥပဒေဆိုတော့ကတကယ်လုံးနေရာတိတိကျကျဖြစ်ရမယ်တချို့ဥပဒေတွေကတကယ်လုံးတိတိကျကျမရှိဘဲနဲ့အာဏာပိုင်ကလိုရင်လိုသလိုဘာသာပြန်လို့ရတဲ့တကယ်လုံးတွေဖြစ်နေတယ်ဒီလိုတကယ်လုံးတွေကိုတိကျတဲ့အထိကိုဖွင့်ဆိုမှုတွေပြန်လုပ်ရမယ်ဟာတွေရှိတယ်။ဒါကကျွန်တော်တို့ရသသက်ကြီးကိုလည်းကျွန်တော်တို့ပြန်ပြီးတော့ review လုပ်ရမှာရှိပါတယ်။ဒီကြားထဲမှာပဲရဲရဲပိုင်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ပြန်ပြီးတော့စမ်းသပ်ရမယ်ဟာတွေရှိပါတယ်။
1950ပြည့်နှစ်အရေးပေါ်အဥပဒေဆိုတာကအရင်အစိုးရအဆက်ဆက်ကနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုအများဆုံးဖမ်းဆီးအရေးယူခဲ့တဲ့ပုံမှန်၅ညအဖြစ်ထင်ရှားကျော်ကြားခဲ့တဲ့ဥပဒေတစ်ခုလည်းဖြစ်ပါတယ်။ဒီဥပဒေဟာအစိုးရဘက်ကသူ့ဘာသာသူကာကွယ်ယူပြီးပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေတစ်ခုအနေနဲ့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကမှတ်ယူထားကြပြီးဒီဥပဒေကိုရုပ်သိမ်းပေးဖို့ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလည်းတင်ပြတောင်းဆိုခဲ့မှုတွေရှိခဲ့ပေမဲ့ရုပ်သိမ်းနိုင်ခဲ့ခြင်းမရှိခဲ့ပါဘူးရှင်။